Apple နည်းပညာကုမ္ပဏီကြီးရဲ့နှစ်စဉ်စက်တင်ဘာလတိုင်းမှာလုပ်တဲ့ပစ္စည်းသစ်မိတ်ဆက်ပွဲကို9ရက်နေတုန်းကလုပ်ခဲ့တာမှ iPhone 7 အသစ်2မျိုးနဲ့အတူကျိုးမဲ့နည်းပညာသုံးပစ္စည်းတွေကိုနောက်မှအသားပေးထုတ်မယ်ဆိုတာကိုပြသခဲ့ပါတယ်။ပထမဆုံးအချက်ကတော့ iPhone တွေတိုင်းမှာအစင်ဆက်ပါနေတဲ့နှကြက်ထိုးတဲ့အပေါက် Headphone Jack ကိုအသစ်ထုတ်မဲ့ iPhone 7 နဲ့ iPhone 7 Plus တို့မှာထည့်မထားတော့ပါဘူး။အဝိုင်းပေါက်လေးအစား Lightning Connector အပေါက်မှာနှကြက်ကြိုးကိုတက်ရတော့မှာဖြစ်ပါတယ်။ Lightning Connector ဆိုတာကတော့ Apple ကုမ္ပဏီထုတ် iPod, iPad, iPhone တွေထဲမှာပါတဲ့ခက်သွဲသွဲ4000အပေါက်လေးနဲ့သူနဲ့တွဲပြီးသုံးရတဲ့ကြိုးဖြစ်ပါတယ်။မျက်စိတဲ့လွယ်လွယ်မြင်အောင်ပြောရရင်တော့ဘက်ထရီသွင်းရင်ဘက်ထရီကြိုးတက်တဲ့အပေါက်နေရာပါ။သဘောကတော့လက်ရှိ Headphone Jack Analog Connector အစား Lightning Digital Connector ကိုပြောင်းသုံးလိုက်တာပဲဖြစ်ပါတယ်
။ Well, why over Lightning? Well, first, you may not remember, I certainly do, but from the start, we designed Lightning to be a great digital audio connector.
Apple ကုမ္ပဏီက Lightning Connector ကိုစထွင်ခဲ့ကြတဲ့ကအသံတွေကို digital နီးနဲ့တစ်ဖက်ကနေတစ်ဖက်အရေးအသွေးကောင်းကောင်းအကူအပြောင်းလုပ်နိုင်ဖို့ရည်ရွယ်ထွင်ခဲ့တာဖြစ်တယ်ဆိုတာကို Apple ကုမ္ပဏီရဲ့နိုင်ငံတကာဈေးကွက်မြင့်တင်ရေးဆရာဒုဥက္ကဋ္ဌ Phil Schiller ကပစ္စည်းသစ်မိတ်ဆက်ပွဲမှာရှင်းပြနေတာပါအခုဆိုရင်ကမ္ဘာပေါ်မှာ Lightning Connector နဲ့တွဲသုံးနိုင်တဲ့ပစ္စည်းပေါင်းသန်းပေါင်း900ကျော်ရှိနေပြီမို့ကမ္ဘာပေါ်မှာအသုံးအများဆုံး digital အသံဆက်သွယ်ရေးနီးဖြစ်တယ်လို့သူကဆိုခဲ့ပါတယ်အခုလိုမျိုး iPhone နဲ့နှကြက်ဆက်သွယ်ဖို့ headphone jack နေရာမှာ lightning connector ကိုအစားထိုးလိုက်တဲ့အတွက်အထင်ကရနည်းပညာသတင်းဆောင်ပါတိုင်းမှာအကျယ်တဝန့်ရေးသားသုံးသပ်ကြပါရယ်။ဘာကြောင့်အခုလိုပြောင်းလိုက်တယ်လဲဆိုတာကို Apple company ဘက်ကတော့အဓိကအကြောင်းပြချက်3ခုပေးခဲ့ပါရယ်
။ Well, the reason to move on, I'm going to give you 3 of them, but it really comes down to one word, courage.The courage to move on.
ပထမအဓိကကြတဲ့အချက်ကတော့တတိရှိရှိလှုပ်လိုက်တဲ့လှုပ်ရက်ဖြစ်ပါတယ်တဲ့။ပိုကောင်းတဲ့အသည့်အစမ်းတွေ Apple ကအရေးစွန်လုပ်ခဲ့တာဖြစ်တယ်လို့ Phil Schiller ကပြောပြနေတာပါ။နောက်တစ်ချက်ကတော့ Apple ရဲ့ Smart လက်ကင်ဖုန်းတွေထဲမှာနောက်ဆုံးပေါ်အကောင်းဆုံးနည်းပညာတွေအများကြီးကိုထည့်သွင်းထားတဲ့အတွက်နေရာလိုပါတယ်တဲ့။အဲ့တော့နေရာယူတဲ့အရင်တုန်းက Analog အပေါက်ကိုဖယ်လိုက်တာဖြစ်ပါတယ်လို့ရှင်းပြပါတယ်။တခါဒီအရေးအကြီးဆုံးလို့ဆိုတဲ့တတိယအချက်ကိုဘယ်လိုပြောခဲ့တယ်လဲဆိုတော့
Wireless. Up till now, no one has taken on the challenge.
မိုဘိုင်းလက်ကင်ဖုန်းလိုပစ္စည်းမျိုးတွေမှာအသံပိုင်းနဲ့ပတ်သက်လို့အကောင်းဆုံးဘယ်လိုဖြစ်တင်တယ်လဲဆိုတဲ့အမြင် Apple မှာရှိပါတယ်တဲ့အဲ့ဒီအမြင်ကတော့ကျိုးမဲ့ဆက်သွယ်မှုပဲဖြစ်ပါတယ်မိုဘိုင်းဖုန်းနဲ့နှကြက်ကြားမှာကျိုးမဲ့ဆက်သွယ်ပြီးတော့အကောင်းဆုံးအသံအရေးအသွေးတွေကိုပေးနိုင်ဖို့ဘယ်သူကမှမလုပ်နိုင်သေးပါဘူးအသံအရေးအသွေးအကောင်းဆုံးအတွက်အခက်အခဲတွေကိုကျော်လွှားနိုင်အောင်ကြိုးစားပြီးတော့အလုံးလွယ်လွယ်ကူကူအသုံးပြုနိုင်ကြအောင်လို့အခုအချိန်ထိဘယ်သူကမှမလုပ်သေးပါဘူးတဲ့။နောက်ပြီးတော့လက်ကင်မိုဘိုင်းဖုန်းတွေမှာကြိုးတန်းလန့်တဲ့နှကြက်တွေရှိမနေသင့်တော့ဘူးလို့ထင်တဲ့အတွက်ကျိုးမဲ့စနစ်စီကိုဦးတည်ပြီးတော့ Apple ကနှကြက်ကြိုးထိုးတဲ့အပေါက်ကို Digital နီးအဆင့်မြင့်လိုက်တာဖြစ်တယ်လို့သူကဆိုခဲ့ပါတယ်။အသံတွေကိုကြိုးမဲ့ဆက်သွယ်နီးကနေပြီးတော့ဘလောက်တောင်မှကြီးလင်းပြတ်သားစွာနဲ့ကြားနိုင်အောင် Apple ကလုပ်နိုင်တယ်လဲဆိုတာကိုပြသတဲ့အနေနဲ့ October နောက်ပိုင်းကျရင်စပြီးတော့ရောင်းမဲ့ကြိုးမဲ့နှကြက် Apple AirPods တွေကိုလည်းအခုလိုမိတ်ဆက်ပါတယ်။
So that is why today we are so excited to show you a new product from Apple called Apple AirPods.
အခုလက်ရှိ iPhone တွေနဲ့တွဲပြီးပါတဲ့နှကြက်မျိုးထက်ကိုအရွယ်နည်းနည်းလေးပိုသေးသွားတဲ့ AirPods ကျိုးမဲ့နှကြက်သစ်ကို W1 ဆိုပြီးတော့ Apple Company ကအထူးထွင်လိုက်တဲ့ chip နဲ့ဖန်တီးထားပါတယ်။နှကြက်လေးတွေကသေးပေမဲ့အကောင်းတကအကောင်းဆုံးနည်းပညာတွေအပြည့်နဲ့ဖြစ်တယ်လို့ Apple Company ကဆိုပါတယ
်။ And it all started with a brand new chip, a W1.Chip, Apple's first wireless chip. And there's so much technology packed into each AirPod.
ကျိုးမဲ့ဆက်သွယ်တဲ့ဆိုပေမဲ့အသံတွေပြတ်တောက်ဖြစ်မနေပဲအရေးအသွေးအကောင်းဆုံးအသံကိုကြားရနိုင်မယ်။အနီအောက်ရောင်ကြီး infrared sensor ပါတဲ့အတွက် AirPod နှကြက်လေးတွေနားထဲမှာရှိနေသလားမရှိနေဘူးလားဆိုတာကိုသူ့အလိုလိုသိပြီးတော့မှနှကြက်တစ်ဖက်ကိုထုတ်လိုက်တာနဲ့နားထောင်နေတဲ့အသံအလိုလိုရက်သွားမှဖြစ်ပါတယ်။နောက်တစ်ခါ accelerometer ကြောင့်နှကြက်ပေါ်ကိုလက်နဲ့ပုတ်လိုက်ပြီးတော့ iPhone တွေက Siri ကိုခိုင်းချင်ရခိုင်းနိုင်မယ်လို့လည်းကြော်ညာပါတယ်။နောက်ကိုကစကားပြောနေတယ်ဆိုရင်ဒီစကားသံဘယ်နာကလာနေတယ်လဲဆိုတာကိုလည်းအလိုလျောက်နှကြက်ကသိပြီးတော့ဘေးဘက်ကတခြားစူညံသံတွေမပါအောင်လို့ထွင်ထားတယ်လို့ AirPods ကြော်ညာဗီဒီယိုထဲမှာတရုတ်ပြထားပါတယ်။ Digital သချင်းဖွင့်ဆက်တိုင်းမှာအသံကိုကြကြင်မြင့်ပြီးတော့နားထောင်လေဘက်ထရီကုန်နာမြန်လေဆိုတဲ့အချက်ကိုနည်းပညာဆောင်းပါးတော်တော်များများကထောက်ပြထားတာတွေ့ရပါတယ်။Apple ကတော့ AirPods နှစ်ချက်လေးတွေကိုဘက်ထရီခံအောင်လို့လုပ်ထားတယ်လို့ဆိုပါတယ
် They deliver great battery life 5 hours each and there's a battery and charger built into its case So you can recharge
the AirPods တွေကိုတစ်ခါဘက်ထရီသွင်းထားလို့ရှိရင်9နာရီခန့်မှဖြစ်ပါတယ်တဲ့တစ်စုံကိုဒေါ်လာ160နဲ့ရောင်းမဲ့ AirPods ကျိုးမဲ့တစ်ချက်တွေကဘက်ထရီအားပြန်သွင်းနိုင်မဲ့ဘူးလေးတွေနဲ့လာမှာဖြစ်ပါတယ်ပထမဆုံးတစ်ချက်အသစ်ဆိုရင်တော့ကိုယ့်ရဲ့ iPhone iWatch နားမှာထားပြီးတော့အဲ့ဒီဘူးလေးမှာပါတဲ့ခလုတ်ကိုနှိပ်လိုက်တာနဲ့နှစ်ချက်နဲ့ဖုန်းနဲ့ချိတ်ဆက်မလားဆိုတဲ့မေးခွန်းက iPhone တို့ iWatch တို့ပေါ်မှာပေါ်လာမှာဖြစ်ပြီးတော့လွယ်လွယ်ကူကူပဲချိတ်ဆက်နိုင်ကြမှာပါBluetooth ကျိုးမဲ့ဆက်သွယ်ရေးစနစ်နဲ့နှစ်ချက်နဲ့ဖုန်းကြားချိတ်ဆက်မှာဖြစ်ပါတယ်ဒီ AirPods ကျိုးမဲ့နှစ်ချက်သစ်တွေကို Apple နည်းပညာကုမ္ပဏီကမိတ်ဆက်လိုက်ခြင်းအပြင် Apple ကနောက်ထပ်မဲ့ပစ္စည်းသစ်တွေကိုကျိုးမဲ့ဆက်သွယ်ရေးနည်းပညာပေါ်မှာမူတည်ပြီးတော့အဓိကဖန်တီးတော့မယ်ဆိုတာကိုခန့်မှန်းနိုင်ပါတယ်အသစ်ဈေးကွက်တင်မဲ့ပစ္စည်းတွေကိုနှစ်စဉ်စက်တင်ဘာလတိုင်းမှာ Apple ကုမ္ပဏီကပွဲထုတ်မိတ်ဆက်နေတာပါဒီနှစ်မှာတော့ရေစိုးခံနိုင်မယ်ကင်မရာတွေပိုကောင်းသွားမယ်ပို့ပြီးတော့ကြည်လင်ပြတ်သားတဲ့ရုပ်ပုံတွေမြင်ရမယ်စတီရီယိုအတန်ထွက်မယ်လို့ဆိုရဲ iPhone 7နဲ့ 7 Plus ဖုန်းအသစ်တခါအရင်တုန်းကရေစိုးခံတဲ့အဆင့်ကနေပြီးတော့အခုရေစိမ်းခံနိုင်မယ်လို့ဆိုရဲ Apple Watch Series 2 Smart နိုင်ရည်သစ်တွေကိုလည်းပွဲထုတ်မိတ်ဆက်ခဲ့ပါတယ် New York Times သတင်းစာကြီးရဲ့နည်းပညာဆောင်ပါတစ်ပုဒ်မှာနည်းပညာကျွမ်းကျင်သူတွေသုံးသပ်ထားတာကတော့ဒီတစ်ခေါက်ကတိတ်ပြီးတော့ထူးခြားသွားတဲ့အသစ်အဆန်းတီထွင်မှုမျိုးမရှိပါဘူးတဲ့ရှင်းနေဆိုလို့ရှိရင် iPhone ကိုစပြီးထွင်ခဲ့တာ10နှစ်ပြည့်မှာမို့အဲ့ဒီခါကျမှဟာကနေဟင်ကနေဖြစ်လောက်တဲ့တီထွင်မှုသစ်တွေကိုပြနိုင်ဖို့အတွက်ခြံထားတာဖြစ်နိုင်တယ်လို့ပြောထားကြပါတယ်။ကမ္ဘာလက်ကင်ဖုန်းဈေးကွက်မှာလောလောဆယ်ပထမ Samsung ပြီးလို့ရှိရင်ဒုတိယနေရာမှာရှိတဲ့ Apple အနေနဲ့ Samsung ကိုကျော်တက်နိုင်ဖို့မှာလည်းအသစ်ထုတ်မဲ့ကျိုးမဲ့ AirPods နှစ်ချက်အသစ်ကြောင့်တော့ကျော်တက်နိုင်လောက်အောင်အယောင်းတက်မှာမဟုတ်ဘူးလို့ပညာရှင်တွေကပြောကြပါတယ်ရှင်။